IDV စကန်တွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်နေရာချထားပေးရမှာအဆင်မပြေမှုတွေရှိနေသလိုလူ့အခွင့်အရေးချိုးဖောက်မှုတွေထပ်မံကျူးလွန်နေတဲ့အခြေအနေမျိုးဖြစ်နေတယ်လို့နိုင်ငံရေးပါတီတစ်ခုကသတိပေးလိုက်တာကိုပြောပြချင်ပါတယ်ကျွန်မအင်တနာထုံးမှာ ကျောက်ဖြူမြို့ကျောက်တလုံးဖက်မှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုလည်းမူလနေရာမဟုတ်ဘဲကျောက်တလုံးကနေနှစ်ဖက်လုံးနီးပါးဝေးတဲ့နေရာမှာနေရာချထားပေးဖို့ဆောင်ရွက်နေတယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထီကမေလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးအခုလိုတုံ့ပြန်လာတာပါ ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီ GHRP ရဲ့မေလ30ရက်နေ့ထုတ်ပြန်ချက်မှာဒီဒုက္ခသည်တွေကိုမူရင်းနေရာတွေမှာပြန်လည်နေရာချထားပေးဖို့တိုက်တွန်းသလိုသူတို့ရဲ့မူလနိုင်ငံသားအခွင့်အရေးတွေကိုပြန်ပေးဖို့လည်းတောင်းဆိုထားပါတယ် ခရီးသွားအထောက်အထားမရှိဘူးဆိုတဲ့ဆွဲဆွဲချက်နဲ့ဖန်ဆီးထောင်ချခံရသူရိုဟင်ဂျာရှေ့ရာကျော်ပြန်လှုပ်ပေးခဲ့တာကိုကြိုဆိုချောင်းဖော်ပြသလိုဥပဒေအကာအကွယ်မရဘဲဖန်ဆီးထောင်ချခံရတဲ့ကြံတဲ့သူတွေကိုလည်းပြန်လှုပ်ပေးဖို့တောင်းဆိုထားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ICJ ရဲ့ဂျားဖြတ်အစီအမံကိုလည်းအလေးအနက်ထားဖို့တိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေရဲ့မူရင်းအင်အားတွေမှာအခြားကျူးကျော်ဆောက်လုပ်နေထိုင်မှုတွေဟာ ICJ ရဲ့ဂျားဖြတ်အစီအမံနဲ့လည်းညှိစွန်းနေဆိုပြီးထောက်ပြထားပါတယ်။ IDV ဒုက္ခသည်စခန်းတွေမှာရှိနေတဲ့လူရင်းကြတွေကိုသူတို့ရဲ့မူလနေရာအစစ်ကိုပြန်ပေးတင်ပြီးနေရာအစားထိုးပေးတာကသူတို့အတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းက VOA ကိုအခုလိုပြောပြပါဗျာ။တို့နေရာသူရောက်သွားရင်ပြဿနာရှင်းသွားမယ်။သွားကနာတခြားလောက်ငွေကြေးရည်လက်ပစ္စည်းဥစ္စာလားအကွန်ကြီးမပေးလဲရတယ်။ဒီလိုတည်းကကိုဟာကိုဒုက္ခခံနေတာလှုပ်လှုပ်ပြီးတော့ထမင်းစားမယ်။ နေရာတကွရဖို့လို့တာရခိုင်ပြည်မျိုးပေါ်ကနေရာတွေကမောင်းထုတ်ပြီးတော့နေဆုံးနေပြောက်ကိုပိုးတာအဲ့ဒီဒုက္ခစီတွေကလည်းမလိုလားဘူးကျွန်တော်ကလည်းမလိုလားဘူးအတိတ်အရာပဲမြေပုံကလူတွေကန့်ကွက်တယ်မရတော့ဘူးသူတို့မူလနေတဲ့နေရာကနေ၃လေးမိုင်ဝေးတဲ့နေရာမှာတော်ပြီးတော့နေရာချတယ်မြေပုံကလူတရားလုံးရေလုံးလှုပ်ရတယ်လို့နော်သူကလည်းဝေးတယ်၃လေးမိုင်အဝေးမှာတော်ပြီးတော့နေရာချတော့သူတို့လှုပ်ရလို့မရတော့ဘူ
အဲ့တော့ကျွန်တော်ကလည်းလူသူနေရနာသူမပဲနဲ့တခြားနေရာပဲရဟာကငါ့ကိုကုန်းပေါ်မှာတင်ထားတဲ့ပုံစံဖြစ်သွားမယ်ငါသိမှာပဲဒါမျိုးမလုပ်တင်ဘူးဒါလူခွန်ရွှေပုံမှုပဲအစီကျေတာဆွေးတာပဲအပူမှာလည်းနေဆုံးသွားနိုင်တယ်လို့ကျွန်တော်မြင်တယ
်ကုလရဲ့အတွင်းမူဟန်ကော်ဖီအာနန်ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတစ်ချက်အပါအဝင်ဖြစ်တဲ့ IDV တွေကိုမူလနေထိုင်ရာနေရာကိုပြန်ရွှေ့ပေးဖို့ကြံပေးထားတဲ့ကိစ္စနဲ့ပတ်သက်ပြီးမြမအစိုးရရဲ့လုံဆောင်ချက်နဲ့ပတ်သက်လို့ဦးကျော်မင်းကအခုလိုသုံးသပ်ပါတယ်
။မူလဒီရင်းကြတိရဲ့နေရာအဲ့ဒီမှာရခိုင်ဒီလက်ထူကျော်ပြီးတော့လို့အင်းဒီစောင်းနေတာကိုအစိုးရကမြင်နေမှာပေါ့မမြင်သေးနေမလားအင်းကျ1200ဆိုတာနည်းတာမှမဟုတ်တာအဲ့တော့အစိုးရ policy ကိုနိုင်ကကုဖီအနန်ပြောတာနာစံကျင်ပဲဖြစ်နေတယ်ပေါ့ဒီလိုဒီကိုမူလနေရာမပဲကျင်လို့ရခိုင်ဒီကိုသူတို့ရဲ့နေရာမှာအင်းဆောက်ခွင့်ပေးရတာပါတခြားမျိုးနဲ့ဒီမှာမှကြောက်ပြူကြောက်ပြူမှလည်းဒီလိုပဲမူလနေရာမပဲနိုင်တခြားနေရာမှာပဲရမယ်အဲ့တော့ကိုဖီအန်နန်ပြောတဲ့အထက်မှာမူလနေရာတော့ပထမဦးစားပဲမတက်လာမှပဲတခြားအဆင်းတော်တဲ့နေရာလို့လည်းပါတယ်အားလုံးနေရာသူ့နေရာတော့မပဲနိုင်ဖြစ်နေတယ်ဆိုတော့အစိုးရ policy ထဲမှာကိုဒီလိုဒီကိုနေရာရင်းမူလနေရာမပဲချင်တဲ့ဟို policy ရှိနေတယ်ပေါ့
Coffee Anan Commission ရဲ့အကြံပြုချက်တွေထဲမှာ IDV တွေကိုသူတို့မူလနေထိုင်ရာဒါမှမဟုတ်တခြားနေရာတစ်ကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဆိုတာတွေအပြင်ဂုဏ်သိက္ခာနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်အဲ့ဒါတွေအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDV တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2012ခုနှစ်နဲ့2016ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်ပဋိပက္ခတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဒေလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးရိုဟင်ဂျာ6သိန်းလောက်ပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါ။အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့ဒုက္ခသည်9သိန်းဝန်းကျင်လောက်ရှိနေပါတယ်။အဲ့ဒီဒေသကမွတ်စလင်အတိုင်းအဝိုင်းကိုရိုဟင်ဂျာအဖြစ်မြန်မာအစိုးရကအတိအမှန်မပြုပေးပေမဲ့လို့ဒုက္ခသည်တွေပြန်လည်လက်ခံရေးနေရာချထားရေးတွေကိုတော့မူအားဖြင့်လက်ခံထားပါတယ်။ဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းကြောင်ထုတ်ပြန်တဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ1990ခုနှစ်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းရိုဟင်ဂျာဒေသမှာလွတ်တော်အမတ်၄နေရာရခဲ့ပြီး2013ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တရားဝင်ပြန်မှတ်ပုံတင်ခဲ့ပါတယ်။2015ရွေးကောက်ပွဲမှာတော့ကိုစလက်တော်တော်များများဝင်ရောက်ရှင်တင်ခွင့်မရခဲ့ပါဘူး။ဒီမှာအိတ်တနာထုံးမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။